စီအေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလူညိုရေးစိုးရိမ်မှုတွေကြောင့်ရက်ကြီးအုပ်ချုပ်ရေးမှု90နီးပါးနှုတ်ထွက်စာတင်လိုက်ကြပါတယ်။မကြသေးခင်နှုန်းကကြောက်တော်မြို့နယ်မှာအုပ်ချုပ်ရေးမှုတချို့ကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေကြုံတွေ့ရပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာခဲ့တာပါ။ရခိုင်ပြည်နယ်တွင်းကမတည်မငြိမ်အခြေအနေတွေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းကရက်ွက်ကြေးရွာအုပ်ချုပ်ရေးမှု46ဦးဟာလက်ရှိတာဝန်ကနေနှုတ်ဆက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုမနေ့ကနှုတ်ဆက်စွာနဲ့သူလက်မှတ်ရေးသူတင်ပြခဲ့တာပါနှုတ်ဆက်စွာတင်ထားတဲ့ရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့ကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးတို့ကနေဒီကနေ့မွန်းလယ်ပိုင်းအုပ်ချုပ်ရေးမှူးရုံးမှာတွေ့ဆုံခဲ့ရမှာဒီအချိန်ကတော့တင်ကနေကြေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးလှရွှေကအခုလိုပြောပါတယ
်ဒီကတော့ထောက်စီချင်ပြီးပေါ့ဒါပေမဲ့ကျွန်တော်တို့မလေးတာဝန်ထက်ဆောင်နေတဲ့ဒီတာဝန်ခံမှုမရှိတဲ့ဆိုတော့ကျွန်တော်တို့ထွက်ရတာပေါ့အဲ့လိုပြောတယ်ကျွန်တော်တို့ထွက်တာနဲ့ဒီလိုမှလည်းဒီဒီယာမီအများဆုံးရတဲ့ဒီလိုကျွန်တော်တို့မှတရားမှပဲလို့ဒီလိုအဲ့လောက်ပဲပြောတယ်နှုတ်ဆက်တဲ့နဲ့ဟာလေးအလေးစိတ်ဆောက်ပေါ့
ဒီတွေ့ဆုံမှုမှာကြေးရွာစဉ်အုပ်ချုပ်ရေးမှူးရွေးချယ်တင်မြှောက်စဉ်ကဒုတိယမဲအများဆုံးရတဲ့သူတွေကိုနှုတ်ထွက်မဲ့အုပ်ချုပ်ရေးမှူးနေရာမှာအစားထိုးခန့်အပ်သွားမယ်လို့လဲကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးကပြောဆိုတယ်လို့သူကဆိုပါတယ်။ရက်ကြီးအုပ်ချုပ်ရေးမှူးတွေအစုပြုံလိုက်နှုတ်ထွက်ရတဲ့အချိန်တွေကတော့တင်းကနဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးလှရွှေကအခုလိုပြောပါတယ
်။ဒီကကျွန်တော်တို့ရဲ့အကြောင်းရင်းကတော့ဒီမောင်းကတော်အုပ်ချုပ်ရေးမှူးရဲ့ဒီရှေ့ကြီးရည်မှုရဲ့အဲ့ဒီတက်ကပ်ဖမ်းပြီးရှေ့ထားရတယ်။ရကျအရှုံးမှုတွေကျွန်တော်တို့ကျွန်တော်မလို့ရှိရှိလာတဲ့တာဝန်ယူတဲ့ကိစ္စတွေကျွန်တော်တို့လိုလာတယ်ကျွန်တော်တို့ဆောက်ကြတယ်ကြီးရအဆောင်ဆောင်တက်ဖြစ်တယ်
ရကျအုပ်ချုပ်ရေးမှုတွေရဲ့နှုတ်ထက်စာထဲမှာအချက်၄ချက်ကိုလည်းတင်ပြတောင်းဆိုထားပါတယ်အဲ့ဒီအချက်တွေကတော့စစ်တပ်ကနေဖမ်းဆီးထားတဲ့ရွှေပြည်ကျေးရွာတာဝန်ခံနဲ့မင်းနတ်တောင်ကျေးရွာအုပ်ချုပ်ရေးမှူးတို့နှုတ်ကိုပြန်လွှတ်ပေးပြီးကနဦးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့စစ်ဆေးပြီးမှအဖွဲ့ရဲ့သုံးသပ်ကြံဖြူချက်ရတာဆောင်ရွက်ပေးရေးတင်ပြတောင်းဆိုပေးဖို့ရကျေးအုပ်ချုပ်ရေးမှူးတွေကိုစစ်ဆေးမေးမြန်းဖို့အကြောင်းပေါ်လာရင်စစ်တပ်ကနေတရားဖမ်းဆီးတာမျိုးမဟုတ်ပဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကနေခေါ်ယူမေးမြန်းစစ်ဆေးရေးတင်ပြတောင်းဆိုပေးဖို့မြို့နယ်အုပ်ချုပ်ရေးမှူးရဲ့မေးမြန်းစစ်ဆေးချက်ကိုအခြေခံပြီးလူအပ်ပါကဆက်လက်စုံစမ်းရေးဖွဲ့နဲ့စုံစမ်းစစ်ဆေးရေးတောင်းဆိုပေးဖို့စုံစမ်းစစ်ဆေးရေးဖွဲ့ကိုရခိုင်ပြည်နယ်ဆိုရနဲ့ပြည်နယ်လွှတ်တော်ကနေတဆင့်တင့်တော်တလို့ဆောင်ရွက်ဖွဲ့စည်းပေးရေးအတွက်တောင်းဆိုပေးဖို့အချက်တွေကိုတင်ပြထားပါတယ်။အုပ်ချုပ်ရေးမှူးတွေရဲ့တင်ပြချက်နဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်ပေးမလဲဆိုတာကြောက်တော်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးကိုအချင်းချင်းဆက်သွယ်ခဲ့ပြီးမှလည်းဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစီအေပတိပကအတွင်ကျွေးရအုပ်ချုပ်ရေးမှူးတွေပါဝင်ကျေးရွာသားတွေကိုအေးအေးနဲ့ဆက်သွယ်တယ်ဆိုပြီးမတင်ကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးရေးယူမှုတွေများလာနေပါတယ်။မေလ29ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းကျော်နဲ့ရွာသားလူဖြစ်သူဦးကြံသိန်းအောင်တို့ကိုမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ15ရက်နေ့မှာလည်းကြောက်တော်မြို့နယ်ရွှေပြည်ကျေးရွာသွင်းကိုမြန်မာတပ်မတော်စစ်ကြောင်းကနေရွှေပြည်ကျေးရွာယာယီမှူးဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲပြင်းထန်လာနေတာနဲ့မျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကလည်းမြောက်ဦးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှာလက်ပါစီဝေးပြုလုပ်နေစဉ်တွင်ကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးထားတဲ့အတွက်မြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။ဒီလိုဖြစ်စဉ်တွေများပြားလာနေသလိုဥပဒေကြောင်းအရအားနည်းနေတဲ့အခြေအနေကြောင့်အုပ်ချုပ်ရေးမှူးတွေနှုတ်ထွက်သွားလို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုဆက်လက်ဥမောင်းတန်းစိန်ကပြောပါတယ်
။အုပ်ချုပ်မှုတွေကဒီကိစ္စကိုတာဝန်ခံပြီးတော့အများပြည်သူတွေလုပ်ရတဲ့အုပ်ချုပ်ရေးမှုတွေဖြစ်တယ်။အဲဒါကိုအဲ့လိုဖန်ပြီးတော့တန်ပြီးစစ်ဖြစ်ခေါ်တယ်။ဥပဒေအရဒီနေ့အားနည်းနေတဲ့အတွက်အုပ်ချုပ်မှုတွေကစစ်စစ်ပြေးလာတာပေါ့ဗျာ။သူကဒီကိစ္စတာဝန်တွေကိုစက်ကောင်တွေစစ်တွေကပုံလာတယ်။တန်ပြီးစစ်ဖြစ်လာတယ်လေသူတို့
ပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဘူရီတောင်မြို့နယ်တရက်ပြင်းကျေးရွာအုပ်ချုပ်ရေးမှုအပါဝင်နှုတ်ဦးကိုတမတော်ကနေဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ကျေးရတာမြို့နယ်တွင်တမရုံနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရာဂျိန်နာကျေးရွာနီးကခြံသမားနှူးဖြစ်တဲ့ဥစိန်ဦးနဲ့ဥစိန်သားကျော်တို့နှူးကလည်းမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒါ့အပြင်တမရုံနဲ့အေအေလှုပ်ရှားရနေမြေတွင်တန်တရားနဲ့လှုပ်ကြံတပ်ဖြတ်ခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ။